တရားတော်ကိုရှုမှတ်ပွားများအားထုတ်ဖို့ကိုစီကိုစီကိုရဲ့အရိယာပုဂ္ဂိုလ်ကိုရဲ့စိတ်တိုင်းကြစတင်ပြီးတော့ပြုပြင်ပါမယ်တရားဓမ္မကိုရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီတွေမှာသာရှုတဲ့ယောဂီလည်းပါတယ်ရှုပင်ရှုညာတော်လဲသဘောမပေါက်ခြင်းနဲ့ရှုတဲ့ယောဂီတွေလည်းပါတာပဲသဘောပေါက်တလို့လို့နဲ့ရှုတဲ့ယောဂီများလည်းရှိနေသလိုသဘောရှင်းပြီးမှရှုတဲ့ယောဂီရဲ့လို့အမျိုးမျိုးရှိနေကြတော့မိမိတို့တရားနယ်ပယ်မှာအမားအယွင်အများဆုံးကဝေဒနာသဘောကိုမပိုင်တဲ့အခါဖြစ်တတ်ပါလေအကြောင်းမလို့ဝေဒနာသဘောနဲ့တွဲပြီးတော့သဘောမပေါက်ဉာဏ်မရောက်သေးတဲ့ယောဂီတွေစတင်ပြီးတော့ရှုရတဲ့အတိတ်တွေအတွက်အထူးတင်ပေးတယ်လို့နားလည်သလိုမဖြစ်တဲ့အရာတွေကိုမဖြစ်အောင်ကိလေသာတွေကိုတတ်ဆွမ်းသမျှပယ်ရှင်းရကနေမတိုးအောင်သဘောမပေါက်ဉာဏ်မရောက်သေးရင်ပေတေရှုတဲ့အလုပ်ကိုမလုပ်ပါနဲ့လို့ရှေ့ပိုင်းကနေတတိပေးပြီးမှဝေဒနာတရုပ်ကိုပုံဖော်ခဲ့ပါမယ်အလွန်အရေးကြီးလို့သေချာမှတ်သားပြီးတော့ရှုဖို့ကိုတော့တိုက်တွန်းပါတယ်သဘောမပေါက်ဉာဏ်မရောက်သေးတဲ့ယောဂီများမပြောင်းရမပြင်းရပေတေရှုရမယ်ဒါမျိုးကိုမတတ်မှတ်ပါဘူးပေတေရှုနိုင်တဲ့ယောဂီများရှုပါပေတေမရှုနိုင်တဲ့ယောဂီများဒီဖရာရဲ့အလိုတော်ကြဣရိယာပုဂ္ဂိုလ်ပြောင်းပြင်ပြီးတော့ရှုနိုင်ပါတယ်မပြောင်းရမပြင်ရပေတေရှုရမယ်ဆိုတော့မိမိကဆရာသမားတွေကိုကြောက်လို့သာအောင့်ဤပေတိရှုပင်နဲ့ဉာဏ်အမြင်မှာဘာမှမသိရင်ကုံဆုံးသွားတဲ့အချိန်ဟာအမတန်ဝမ်းနည်းစရာကောင်းလောက်အောင်ကိုရှုံးသွားပြီဒါမျိုးမဖြစ်အောင်ယောဂီတို့အတွေ့ပေတိရှုပုံကြောင်းပြင်ရှုပုံနှစ်မျိုးကိုအပြစ်နဲ့အကျိုးခွဲခြားနားလည်ဖို့ရှေ့ပိုင်းကနေတတိပေးသင်ပေးမယ်တရားရှုတဲ့ယောဂီတွေမှာစတင်ပြီးတော့နှာသီးဝလေးမှပေးထားတယ်လေးရှုသွင်းလိုက်လေးရှုထုတ်လိုက်တတိထားစောင့်ကြည့်တဲ့အခါမှာဒူရာလည်းထင်ရှားသလိုအေးရာနွေးရာလေးလည်းထင်ရှားတော့သိလာတယ်ဒီအတိတရားလေးဂိမ့်ပြီးကြည့်နေရကနေပြီးတော့ခန္ဓာကပြောတဲ့တိုးတာနာတာကျင်တာကြိုက်တာခဲတာတုံနာခုံနာတွေလည်းပဲတတိထားပြီးကြည်လာနိုင်တယ်ဒီလိုစတင်ရှုခါစားကတိတလို့ရှုရတာကောင်းတယ်လို့နေမိနစ်ပိုင်းလေးကြာလာတဲ့အခါကျတော့ခန္ဓာကိုယ်ကနှိမ့်ဆက်တဲ့နာကျင်မှုဟာတိတာထင်ရှားလာလို့မခံတာတဲ့အခါမျိုးပေါ်လာပါလိမ့်မယ်အဲ့ဒါလိုမခံတာလို့ပေါ်လာတဲ့အခါမျိုးမှာသဘောထားမှန်စွာနဲ့အာယုံပြုပြီးဝေဒနာပေါ်မှာသဘောရှင်းလို့ရှုနိုင်ရင်ရှုပါသဘောမရှင်းသေးဘဲနဲ့တော့တဲ့နာနေတဲ့ဒုက္ခဆင်းရဲအပေါ်မှာပေတီရှုလိုက်ရင်မပြောင်းမပြင်းရဆိုတဲ့ဆရာသမားတွေကိုကြောက်မှုကြောင့်အောင့်ဤသီးခံပြီးရှုလိုက်ရင်ပထမဆုံးနံပါတ်1အနေနဲ့နာရာဓိကပို့ပြီးတော့နာကျင်နှိမ့်ဆက်မှုပြင်းထန်လာတဲ့အတွေ့ဒုက္ခဆင်းရဲပို့ဖြစ်သွားပြီမခံမရနိုင်ပို့ပြီးတော့ခံစားမှုကတိုးလာတယ်အဲ့ဒါပထမဆုံးသင်လိုက်တဲ့အဖြစ်ဒီလိုနာကျင်မှုတွေကကိုယ့်ကိုနှိမ့်ဆက်လာရင်ကိုယ့်ရဲ့စိတ်ထဲကိုပြန်ကြည့်လိုက်ဒီနာကျင်မှုကိုအမြန်ဆုံးတက်တာကျင်လာတယ်မခံမရနိုင်ဖြစ်လာတယ်ပြောင်းကျင်ပြင်ကျင်လာတယ်ဆရာသမားတွေကမပြောင်းရမပြင်ရနဲ့ဆိုတော့ကို့မှာကစိတ်မနိုင်ခဲမရကြားထဲမှာအောင့်ဤရှုရတဲ့အတွက်ကြောင့်မလို့ အချိန်လေးကိုမြန်မြန်ကုံစီခြင်းနဲ့ဆန္ဒသာကြီးစိုးပြီးတော့ရှုပ်ထွေးနေတဲ့ကိုယ့်ရဲ့စိတ်ထဲမှာစဉ်လင်းတဲ့ရှုွက်ကိုမတွေ့ရရှုနေကြအရာတွေကိုလည်းမမြင်တော့ပဲရောက်ရက်ခတ်နေတဲ့အတွက်ကြောင့်မလို့အမာတိမတည်တော့ပါဘူးရှုနေတဲ့ရုပ်ရှုနေတဲ့ဝေဒနာရှုနေတဲ့ဖြစ်ပျက်ကိုလည်းမမြင်တော့ပါဘူးဒါကြောင့်မလို့တဲ့တမာတိပျက်စီးခြင်းဆိုတဲ့အပြစ်တွေထပ်ပြန်တယ်လို့ရှုနေကြကမ္မထာန်တွေလည်းပဲမတွေ့တဲ့အတွက်ပျက်စီးသွားပါလေ။သုံးမျိုးတင့်သွားပြီ။ရှုနေကြကမ္မထာန်တွေမတွေ့ရတော့ဘူး။တမာတိတရားတွေပျက်စီးသွားပြီ။နာကျင်နှိပ်စက်မှုတွေကပုံပြီးပြင်းထန်စွာနဲ့နှိပ်စက်လာပြီ။သုံးမျိုးသောအပြစ်တင့်သွားတယ်လို့အဲ့ဒီယောဂီတည်ကိုယ်လိုချင်တဲ့နိဗ္ဗာန်ကိုဘယ်တော့မှမရနိုင်တဲ့အတွက်နိဗ္ဗာန်နဲ့ဝေခြင်းဆိုတဲ့အပြစ်ကိုပါထပ်တင်သွားပါလေ။သဘောမပေါက်သေးတဲ့ယောဂီများ၊ဉာဏ်မရောက်သေးတဲ့ယောဂီများ၊ဝေဒနာအပေါ်မှာအမြင်ရှင်းစွာနဲ့နှလုံးမသွင်းနိုင်တဲ့ယောဂီများ၊နာကျင်နှိပ်စက်လို့ပြင်းထန်လာတဲ့အခါမျိုးမှာမခံမရနိုင်ဖြစ်ရင်ပေတေရှုရင်အဲ့ဒီအပြစ်လေးချက်တင်ပါသည်အပြစ်ဖြစ်ခံပြီးတော့ကိုယ့်ကိုယ်ကိုဒုက္ခဆင်းရဲမခံပါနဲ့ကြောင်းပြင်ပြီးတော့ရှုဖို့ကိုတိုက်တွန်းပါလေကြောင်းပြင်ရှုတယ်ဆိုတာကအန္တကိုယ်ရဲ့အရိယာပုံမမြတ်တလို့မိမိကပြုပြင်ပြီးဆိုရင်တတိလက်လွတ်ကြောင်းပြင်တာမျိုးပြောတာမဟုတ်ပါဘူးအတိလေးကိန်းပြီးတော့ပြောင်းပြင်ရမှာပါအတိလေးကိန်းပြီးပြောင်းပြင်တဲ့အခါမှာနာကျင်နှိပ်စက်နေတဲ့ခန္ဓာကိုယ်အောက်ပိုင်းရဲ့ဒုက္ခဆင်းရဲကိုမခံမရနိုင်လွန်းလို့အရိယာပုံလေးပြောင်းပြီးတော့ရှုမယ်ဆိုရင်ကိုယ့်ရဲ့အိုင်နေတဲ့အရိယာပုံကိုတဖြည်းဖြည်းနဲ့တမင်ငွေထိုင်ခဲ့ရင်လည်းကျုံကျုံအဖြစ်ညာဘက်ကိုစောင်းပြီးကျုံကျုံထိုင်ရကနေဘယ်ဘက်ကိုစောင်းပြီးတော့ကျုံကျုံထိုင်ဖို့ပြုပြင်လိုက်ဖို့အတွက်ကို6တောက်လေးတွေကိုအနည်းငယ်ရွေ့ရှားရွေ့ရှားပြီးတော့မှပြောင်းပြင်ရပါတယ်ကျုံကျုံထိုင်တဲ့ပုံကိုဆိုရင်လည်းပဲတဲ့အဲ့ဒီကျုံကျုံအမူအရာကိုပြောင်းပြင်ဖို့အတွက်လက်နှစ်ဖက်ကိုအားကိုးရပါတယ်လက်လေးကိုထောက်ပြီးတော့မှပြုပြင်လို့ရပါတယ်အဲ့ဒါလိုထောက်လိုက်တဲ့အမူအရာခြေလောက်လေးတွေကိုတစ်ခုပြီးတစ်ခုမယူလိုက်တဲ့အမူအရာလေးတွေမှာအတိလေးကပ်ပါလှုပ်ရှားလိုက်တဲ့ဟိဆိုတာနဲ့နာကျင်နှိပ်စက်နေတဲ့အရာဟာတဖြည်းဖြည်းနဲ့ယော့သွားယော့သွားတယ်အဲ့ဒီယော့သွားတာလေးကိုလည်းအတိကပ်ပါလှုပ်ရှားလိုက်တဲ့အမူအရာလေးတွေရဲ့ထင်ရှားတဲ့အစုခံကိုလည်းကြည့်ပါအဲ့ဒါလိုစဉ်ဆက်မပြတ်တတိလေးကိန်းပြီးကြည့်လို့ပြောင်းပြင်လိုက်တဲ့အခါမိမိလိုရာအရိယာပုဂ္ဂိုလ်လည်းပြောင်းပြင်ပြီးသွားရောနံပါတ်၄တဲ့ဒုက္ခဆင်းရဲတက်တာသွားတဲ့အကျိုးတရားရသွားတယ်နံပါတ်၄တဲ့အတိတရားလေးဂိမ်းပြီးပြုပြင်သွားတာဖြစ်လို့တည်ကြည်တဲ့တမာရီကိုလည်းပဲမပြည့်စုံတော့ပါကျုနေချာဖြစ်တဲ့ဝေဒနာရဲ့သယုတ်ရုပ်ရဲ့အမူအရာတွေပေါ်မှာလည်းပြောင်းလဲသွားတာလေးတွေကိုစင်ကဲစင်ကဲသတိထားဆင်ကျင်ပြီးတော့ပြောင်းပြင်သွားတာမို့လို့ရှုနေတာကမ္မထမ်းလေမပြည့်စုံပါအဲ့ဒီပုဂ္ဂိုလ်ဒီအစုကံနဲ့အစုညံကိုတဲ့လျက်ပြုပြင်ပြောင်းသွားတာဖြစ်လို့ဒီဖြစ်ဖြစ်ရဲ့အဆုံးမှာတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလေဒါကြောင့်ပြောင်းပြင်ရှုရင်အကျိုးလေးမျိုးရသွားတယ်တေတေရှုရင်အပြစ်လေးချက်တင်ပါလေသဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များအတွက်အထူးသတိထားပြီးတော့ကိုယ်ကိုယ်ကိုညှင်းဆဲတယ်လို့မဖြစ်အောင်ဒုက္ခလာခံတဲ့အနေအထားမျိုးမရောက်အောင်တတိပေးပြီးတော့ရှေ့ပိုင်းကရှင်းပြလိုက်ပြီပေတေရှုရင်အပြစ်တင်နေမယ်ကြောင်းပြင်တတိထားပြီးကြိုးစားရှုသွားရင်အကျိုးလေးမျိုးရမယ်အဲ့ဒီလိုရှုနိုင်တယ်ဆိုတာကိုလည်းတတိပေးတယ်လို့မိမိတို့အတွေ့အလွန်ကိုတဲ့နားလေရခက်တဲ့ဝေဒနာရဲ့သယုတ်ကိုလည်းပုံဖော်ပေးခဲ့ပါမယ်။တ တရားနေပင်မှာအများအတွေ့အမှားတွေများနေတာကဝေဒနာပြတနာပဲပြီးတော့ဝေဒနာသည်သုံးမျိုးရှိတဲ့နေရာမှာကိုယ်ကဘယ်ဝေဒနာကိုပဲအလေးထားရှုနေတယ်ဆိုတာလေးကိုသိစေချင်တာရဲ့ဝေဒနာအပေါ်မှာအမြင်ရှင်းနဲ့မရှင်းဘူးဆိုတာကိုလည်းတစ်ဆက်တည်းသဘောပေါက်ဖို့ရဲ့ကိုပြောပြပါမယ်ဝေဒနာသုံးမျိုးရှိပါတယ်ဒုက္ခဝေဒနာယေဒုက္ခဝေဒနာယေဥပေက္ခဝေဒနာယေလို့ဝေဒနာ၃မျိုးရှိတယ်မခံမရနိုင်မှုခံစားမှုကိုဒုက္ခဝေဒနာလို့ခံတာတယ်လို့ခံစားမှုကိုဒုက္ခဝေဒနာလို့သင်ပေးကြတယ်ဒုက္ခဒုက္ခခံစားမှုလွတ်နေတဲ့အပိုင်းလေးကိုဥပေက္ခဝေဒနာလို့သင်ပေးလိုက်တယ်ဒီသင်ပေးလိုက်တဲ့အတွက်ကြောင့်မလို့လေမိမိတို့ကဝေဒနာ၃မျိုးကိုတော့ဘယ်အချိန်မိမိရနိုင်ပါလေတကယ်ရှုတဲ့အခါကျတော့အတိယခက်တဲ့ဥပေက္ခကိုရောက်အောင်မရှုနိုင်ရပဲနာကျင်နှိပ်စက်လို့ပြင်းထန်တဲ့မခံတာမှုနဲ့သာအဆုံးတက်ပြီးဒုက္ခဝေဒနာတစ်ခုတည်းနဲ့လမ်းဆုံးနေတာများကြတယ်အဲ့ဒါဘာကြောင့်လဲပြီးတော့ဝေဒနာရဲ့သဘောအမှန်ကိုမသိလို့ပါဝေဒနာဆိုတာကဝေဒယတိတိဝေဒနာခံစားတတ်တဲ့သဘောကိုဝေဒနာခံစားတတ်တဲ့သဘောဆိုတာကပေါ်လာတဲ့အစုကံလေးကိုခံစားကမြတ်တတ်သည့်ဝေဒနာပါမိမိရဲ့ပြုရအာယုံလေးကကျန်တန်းရင်မခံတာဘူးတိမ်မွေ့ရင်ခံတာတယ်သဘောထားအမှန်ရောက်သွားရင်မခံတာမှုခံတာမှုကလွတ်သွားတယ်ဒီ၃မျိုးပဲရှိအဲ့ဒီ၃မျိုးအပေါ်မှာဝေဒနာကိုနှလုံးသွင်းပြီးနားလည်ရမှာကအခံမရနိုင်အောင်ခန္ဓာကိုယ်ရဲ့နာကျင်နှိပ်စက်မှုပေါ်လာလို့ကျန်တန်းတဲ့အာယုံဟာဒုက္ခအာယုံဒီအာယုံလေးကိုတဲ့ခံစားတဲ့အပိုင်းလေးကဝေဒနာကြမ်းတမ်းနဲ့မခံတာမှုကဒုက္ခအာယုံခံစားတာကဝေဒနာဒုက္ခနဲ့ဝေဒနာနဲ့ပေါင်းရင်ဒုက္ခဝေဒနာဘယ်အချိန်များပေါ်လဲပြီးတော့မခံတာတဲ့အခိုက်လေးအဲ့ဒီမခံတာတဲ့အခိုက်တည်စေအချိန်လေးစီဒုက္ခဝေဒနာဒီဒုက္ခဝေဒနာလေးပြတ်သွားတဲ့အချိန်မှာဒုက္ခဖြစ်သွားတယ်ဒါလေးကိုတတိမထားနိုင်တဲ့အခါမှာစင်စက်မပြတ်ဩပျောက်ကိုမပျောက်နိုင်ဘူးဖြစ်နေတဲ့နေရာမှာတစ်ချိန်လုံးနှိမ့်ဆက်လိုက်တာပြက်ကိုမပြက်နိုင်ဘူးလို့အစင်တန်းနေတဲ့တန်တတိကိုထွင်းဖောက်ပြီးမကြည့်နိုင်တဲ့အတွက်ဒုက္ခဝေဒနာတစ်ခုတည်းနဲ့လမ်းဆုံးပြီးတော့အချိန်လေးကုန်သွားတာဒီယောဂီများအတွက်အလွန်ကိုနစ်နာရတယ်ဒုက္ခဝေဒနာဆိုတာဘယ်အချိန်လဲမေးရင်မခံတာဘူးလို့ခံစားလိုက်တဲ့အချိန်အဲ့ဒါဒုက္ခဝေဒနာပေါ်တဲ့အချိန်ပဲ။ဒါလေးပြက်သွားတဲ့အချိန်မှာဒုက္ခကအစားထိုးသွားပြီ။အစားထိုးပြန်တော့ဒုက္ခဝေဒနာရဲ့လို့ရှုလာမိတော့ယောဂီတွေမှာဒုက္ခဝေဒနာပြက်စီးသွားလို့တစ်ကိုယ်လုံးဖြိုးကနေဖြင်းကနေလေးဖြစ်ပြီးတက်တောင့်တက်တာနဲ့အေးကနေစိတ်ကနေဖြစ်သွားတာကိုတရားသူလေးတခုသိလိုက်သလိုလိုပျော်သွားကြတယ်။ရှုရကောင်းမှမသိတော့ဘူး။မိရောကုန်ကြတယ်။အဲ့ဒါဒီဒုက္ခဝေဒနာအစားထိုးတာကိုဝေဒနာရဲ့သဘောကိုမသိတဲ့အတွက်မရှုနိုင်တဲ့အခါမှာမောဟအဝိဇ္ဇာကလည်းပြန်ဝင်ဒုက္ခဝေဒနာကိုကျင့်납ပြန်တော့လေတဏှာကလိုက်ဆိုတော့အဝိဇ္ဇာတဏှာနဲ့ပြန်ရှုနေတဲ့ယောဂီများမှန်နေမှားတယ်ဆိုတာဒီတရားလေးကပဲအဖြေပြီးသွားပါပြီ။အော်ငါတို့ရှုတော့ရှုကြတာပဲ။ဝေဒနာရဲ့သဘောကိုမသိတဲ့အခါမှာကြမ်းတမ်းတာပေါ်တိုင်းပေါ်တိုင်းကိုမပြောက်ပြက်နိုင်တဲ့အသွင်မျိုးနဲ့မခံမရနိုင်နေရှုပြီးပုံဆုံးသွားတဲ့အခါပြက်စီးသွားတဲ့အခါမှာကျေနပ်တာယာစရာကောင်းတဲ့အနေမျိုးနဲ့ပျော်ပြီးတော့တာအချိန်လေးကိုကုန်ခဲ့တာဟာအဝိဇ္ဇာတဏှာလက်ချက်ပါလား။ဉာဏ်မှမဟုတ်ဖေဒါလေးကိုသဘောပေါက်ပြီးတော့ယောဂီများအတွေ့တရားရှုတဲ့နေရာမှာလမ်းမလွဲရအောင်မ အခံမရနိုင်ဘူးဆိုတာကအာယုံပါဒါကိုခံစားတာကဝေဒနာပါအဲ့ဒီဒုက္ခနဲ့ဝေဒနာနဲ့ပေါင်းရင်ဒုက္ခဝေဒနာသည်တည်ဆဲအချိန်လေးဖြစ်သည်ပြတ်သွားရင်ဒုက္ခကအစားထိုးတယ်ဒုက္ခဆိုတာအာယုံခံစားတာကဝေဒနာဒုက္ခဝေဒနာဆိုတာခံတာတယ်လို့ခံစားလိုက်တဲ့အခိုက်အဲ့ဒီခံတာတယ်လို့ခံစားတဲ့အခိုက်လေးကလည်းချမ်းသာတဲ့အခိုက်လေးပဲပေါ်တာတည်ဆဲအချိန်လေးပဲပြတာပြတ်သွားတော့ဒုက္ခရောက်သွားပြန်ပြီအဲ့ဒီနှစ်ခုကြားထဲမှာတတော်စင်များကမရောက်နိုင်သမျှဘယ်တော့မှဥပိ္ပခာကိုမတွေ့နိုင်ပါဥပိ္ပခာကိုမတွေ့နိုင်ရင်လေဝေဒနာရဲ့အပြက်ကိုဉာဏ်အမြင်ကိမ့်ပြီးရှုဖို့ကိုလေမရောက်နိုင်ပါဒါအလွန်အရေးကြီးတဲ့စကားတရားပါယောဂီတတော်စင်များတွေအလေးအနက်စေရနာမေတ္တာထားပြီးတော့တတ်ဆွမ်းသမျှနားလည်အောင်တော့ကျိုးစားရှင်းပြပါလေအဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များပေတေရှုရင်အပြစ်လေးချက်သင်မင်းဒီဝေဒနာတွေကိုနားမလည်ရင်ကြောင်းပြင်ရှုရင်အကျိုးလေးမျိုးရမယ်ဒါကြောင့်ကြောင်းပြင်ပြီးရှုဖို့ကိုရှိဦးစွာတိုက်တွန်းပါလေပြီးတော့မှဒီဝေဒနာတွေအပေါ်မှာသဘောထမ်းမှရောက်အောင်ဆိုပြီးဝေဒနာရဲ့တယုတ်ကိုအခုလိုပုံဖော်ပြလိုက်တော့ငါတို့သည်ဝေဒနာရဲ့လို့ရှုနေတဲ့နေရာမှာဘယ်ဝေဒနာကိုရှုပြီးအချိန်ကုန်နေတယ်ဆိုတာပေါ်သွားပါပြီ။ဒုက္ခဝေဒနာကိုသာအလေးထားပြီးဝေဒနာလို့ရှုနေကြတယ်။ဒုက္ခဝေဒနာပေါ်ရင်ကျေနပ်ပြုံးပြော်ပြီးတော့နေကြတယ်။ဒုက္ခဝေဒနာကိုရှုပြည့်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာဒုက္ခဝေဒနာတွေပေါ်လာရင်ဒီဒုက္ခဝေဒနာကိုလည်းပဲအာယုံပြုတ်ပြီးတော့ကြိလိုက်ပြန်ပါလေ။ဒုက္ခနဲ့ဒုက္ခရဲ့ဆက်သွယ်မှုနှစ်ခုကြားထဲမှာရောက်အောင်လို့သဘောထားမှနှလုံးမသွင်းနိုင်ရင်ဒီယောဂီစီဥပိ္ပခဝေဒနာကိုရှုခွင့်မရပါရှုခွင့်မရရင်လည်းပဲဉာဏ်အမြင်ဖြစ်ပျက်ကိုမရောက်တဲ့အတွက်ကြောင့်မလို့ဘလောက်ပဲကြိုးစားခဲ့ကြိုးစားခဲ့ဒီယောဂီရဲ့အမြင်သည်အများကြီးလိုပါသေးသည်ဒါကြောင့်မလို့ရှုနေကြတဲ့ယောဂီများအတွက်ကိုအနည်းငယ်များသောသဘောထားမှန်ဒီရောက်ပါသည်ဆိုတဲ့မေတ္တာစရဏရှိထားပြီးတော့ပေတေရှုခြင်းရဲ့အပြစ်ကြောင်းပြင်ရှုခြင်းရဲ့အကျိုးဝေဒနာရဲ့တယုတ်ဥပိ္ပခာဆိုတဲ့အနေထားလေးကိုတော့မရှင်းပြသေးပါဘူးဒုက္ခဒုက္ခအပေါ်မှာမိမိတို့ကြိုးစားရှုနေတဲ့အခိုက်ဒီအစွန်းနှစ်ဖက်ကိုလွတ်ဖို့အတွက်ကိုဒုက္ခဝေဒနာဆိုတာသည်တည်ဆဲခြေဒုက္ခဝေဒနာဆိုတာလည်းတည်ဆဲခြေအဲ့ဒါကမိမိတို့ဘယ်ပေါ်မှာလဲမေးတော့တတိပဋ္ဌာန်နေပေမှာမြင်နေရတဲ့အမြင်တတိပဋ္ဌာန်နေပေမှာမြင်ရတဲ့အမြင်ဆိုတာပြဉ္ညာနဲ့တွဲပြီးမြင်တဲ့အမြင်ကိုပြောတာတဏီပြောရင်ပြဉ္ညာမလွတ်တဲ့အမြင်ဒါကြောင့်မလို့ဩငါတို့ရှုတော့ရှုတာပဲပရမတ်ကိုဉာဏ်မရောက်ပြဉ္ညာပေါ်တင်နေသမျှဒုက္ခနဲ့ဒုက္ခကြားထဲမှာပဲမရောက်တော့အောင်ကိုဒုက္ခပဲရောက်သွားလိုက်ဒုက္ခပဲရောက်သွားလိုက်နဲ့ဒီလိုသွားနေတာဟာလူသေးပါလားဒါကြောင့်မလို့သဘောထားမှန်လေးရောက်အောင်မိမိတို့အတွေ့ပညာပရမတ်ဆိုတဲ့တရားလေးကိုဘယ်တော့မှမမိပါနဲ့နှာခေါင်းနှာသီးဆိုတာပညာအထဲတူသဘောဤသဘောဆိုတာကပရမတ်သဘောအောင်ကိုခြေလက်ဆိုတာပညာအထဲနားရဲကျင်နေကြိုက်တယ်ခဲတယ်ဆိုတာပရမတ်သဘောအဲ့ဒီသဘောလေးကိုညာရောက်ဖို့အရေးမှာနားရဲမလုတ်ကြနဲ့ကျင်နေကျင်နေမလုတ်ကြနဲ့လို့အမည်နာမဆိုင်ပုံတော့ကိုပါမာစုလို့အရွတ်တွေကိုဖြောက်ခိုင်းပြီးသဘောထမှန်ရအောင်သင်နေတာဒီဘာကြောင့်လဲမေးတော့ဒုက္ခဒုက္ခအစွန်းလွတ်ပြီးတော့ပရမတ်ဆိုတဲ့ဥပိ္ပခအမြင်ကိုရအောင်လို့သင်ပေးတယ်လို့နားလည်ပါဘလို့ဆိုရင်ယောဂီတော်ရှင်များအတွေ့ဤရှုသင့်မရှုသင့်ဒါလေးကိုနားလည်သွားပြီသဘောပေါက်ဉာဏ်ရောက်တဲ့ပုဂ္ဂိုလ်များကိုမဆိုလိုပါသဘောမပေါက်ဉာဏ်မရောက်သေးတဲ့ပုဂ္ဂိုလ်များအတွက်ကိုယ့်ကိုယ်ကိုပင်ပန်းဆင်းရဲအောင်ညှင်းဆဲသလိုမျိုးမဖြစ်စေပဲ။ကြောင်းပြင်ရှုရင်းနဲ့အကျိုးတရားတွေအပေါ်မှာကောင်းစွာရရှိပြီးသဘောထားအမှန်လေးရဲ့ပြည့်ညတ်ခွန်းလန်းပရမတ္တကိုမြင်တဲ့အချိန်ကမှဒုက္ခဒုက္ခဆိုတဲ့အာယုန်တွေကိုမတွေ့ရပဲတတိပဋ္ဌာန်နေပင်မှာရှောက်လန်းကြရတဲ့အမြင်တွေနဲ့ဘာမှမဆိုင်ဘဲနဲ့တတိပဋ္ဌာန်ဘာဝနာဆိုတဲ့ပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတဲ့အမြင်ဉာဏ်လေးကိုရတဲ့အခါမှာဒုက္ခပဲလည်းမရောက်ဒုက္ခပဲလည်းမသွားတဲ့အတွက်ဒီအချိန်ဒီ อุปิขาพินิบาติเอริเฉิงเลติญญานอเมนเกงีอสิเตยาบ่อมาอเมนมั่นสวนเนจี้ไนเนเฉิงลุซ้นဖြတ်เฉ่ฉะบีดีตบอทามั่นลียะออชีกะทุกข์ทุกข์อบ่อมาอเมนญานศีปิรอไปไหนเนี่ยอติญญาณนี้ยะอ๋อเปลี่ยนสิได้เฉิงนี้ดีมาเสร็จเลยจุษาสุบวาไปนี่จ้ะบา